Welcome to the Voice of America in Burmese.
Mingla ba khmyar, view in Myanmar ban ye 2020 phi mala 26 ye cha daw bin ni min kin season ni start tin ni ba bi. Ko yin song tin ni ko chin aw online u ga tin set pe ma phit ba ye. Coronavirus ku sa mu jaw Spain nang ma bodu ni ga tin song tu 938 yaw shi ga de twe ကမ္ဘာမှာအီတလီနိုင်ငံပြည်ရင်တည်ဆုံးမှုဒုတိယအများဆုံးဖြစ်နေပါတယ်။ဒီနေ့ထဲမှာရင်အများဆုံးတည်ဆုံးခဲ့တဲ့အတွက်စုစုပေါင်း 3,285 ယောက်တည်ဆုံးခဲ့တဲ့တရုတ်နိုင်ငံထက်တော့ပိုများနေပြီး 3,434 ယောက်ထိရှိနေတာပါ။တည်ဆုံးသူ 6,828 ရဲ့အီတလီနိုင်ငံကတော့ကမ္ဘာမှာတည်ဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။စပိန်နိုင်ငံမှာကူးစက်မှုနှုန်းကလည်းပထမတစ်ရက်ထက်20ရက်နှုန်းတိုးပြီး 48,610 ထိရှိခဲ့ကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ပြန်လည်နေကောင်းလာသူ9,000ကျော်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါစပိန်နိုင်ငံမှာ virus ကိုကူးစက်သူဖြစ်အတည်ပြုထားသူ3ဦးတဘုံနဲ့တည်ဆုံးသူတဝက်လောက်ကတော့မြို့တော် Madrid နဲ့အနီးတစ်ပိုင်းမှာနေထိုင်သူတွေဖြစ်ပါတယ်ကိုရိုနာ virus ကူးစက်မှုအနေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေဖြစ်ဒေါ်လာ12,000ထည့်ဝင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပုံထုနေ့မှာပဲတိုက်တွန်းလိုက်ပါတယ်
COVID-19
ရောဂါဟာလူသားတို့တရားလုံးကိုချိန်ချောက်နေတာကြောင့်လူသားတို့တရားလုံးကတွန်းလှန်ရမှာဖြစ်ပြီးနိုင်ငံတကာနိုင်ငံချင်းကတုံ့ပြန်မှုတွေနဲ့မလုံလောက်တဲ့အကြောင်းအွန်လိုင်းကလုပ်တဲ့ဒေသရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုလိုက်တာပါရရှိလာမယ့်ရန်ပုံငွေတွေကိုတော့ကိုရိုနာဗိုင်းရပ်စ်အန္တရာယ်အစိုးဆုံးကျော်နိုင်တဲ့ဖွံ့ဖြိုးဆဲနိုင်ငံပေါင်း40ကိုရှေ့လာမယ့်ခေါလာအတွင်းကုညီယာမှာတုံ့ဆွဲသွားမှာဖြစ်ပါတယ်ကိုယ်ချိန်မှာပြည့်ပြည့်တသားဆုံးဖြတ်ဆောင်ရတာမျိုးမလုပ်ခရင် virus ပိုးဟာအတင်းဆောင်မခံနိုင်တဲ့နိုင်ငံတွေမှာအမြင့်တွင်နိုင်တယ်လို့လက်ဆက်တွေကိုဖျက်ချော်ပြီးကူးစက်ပြန့်နှံ့နိုင်တဲ့အန်ဒီယန်ရှိနေကြောင်းလည်းသတိပေးခဲ့တာပါဒေါ်လာ3,200အကုန်ကျခံ30မဲ့အစီအစဉ်မှာတော့လက်တွေ့အကောင့်ထဲပေါ်ရေးလုပ်ငန်းစဉ်6ခုကိုထပ်သွင်းထားပြီးလူတွေတယောက်နဲ့တယောက်ထိတွေ့ဆက်ဆံမှုရွှေချဖို့လက်မှတ်မှန်ဆေးဖို့စရီပါဝင်virus ပြန့်နှံ့မှုရွှေ့ချရေးအများပြည်သူကြားအသိပညာပေးရေးအစီအစဉ်တွေလည်းပါဝင်ပါတယ်လိုအပ်တဲ့လူတွေကိုဆေးစစ်တာပြီးပြင်းပြင်းထန်ထန်နေထိုင်မကောင်းဖြစ်နိုင်တဲ့သူတွေကိုဦးစားပေးကုသရေးအပြင်ကျန်းမာရေးနဲ့စာနာမှုအကူအညီပေးရေးဝန်ထမ်းတွေကိုအကာအကွယ်ပေးရေးအစီအစဉ်တွေလည်းထည့်သွင်းထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ထိခိုက်နေတဲ့မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအကူအညီပေးရေးအမေရိကန်သမိုင်းမှာအများဆုံးဖြစ်ဒေါ်လာ1ထရီလီယံတန်ဖိုးရှိတဲ့အရေးပေါ်အသုံးစရာကိုထက်လွတ်တော်မှာပုံတူးနေမဲခွဲဆုံးဖြတ်ဖို့စီစဉ်နေပါတယ်။ရဲတော်ကြားအကျိတ်နဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်မှာပဲသမိုင်းအင်ဂျီနီယာနဲ့လွတ်တော်ခေါင်းဆောင်တွေကြားပုံတူးနေအစိုးပိုင်းမှာသဘောတူညီချက်ရခဲ့ကြတာပါ။ထက်လွတ်တော်မှာမဲခွဲအတည်ပြုပြီးရင်တော့ဟောလွတ်တော်ကမဲခွဲဆုံးဖြတ်ရအောင်မှာဖြစ်ပါတယ်။ထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကတော့တိုက်ပြည်မှာစစ်အတွင်းသုံးဆွဲတဲ့ပမာဏလောက်ထိအကုန်ချခံသုံးဆွဲမဲ့အကူအညီပေးရေးအစီအစဉ်ဖြစ်နေပြောဆိုသွားပါတယ်ထက်လွတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ချူမာကတော့ပြည်ပြည်စုံနဲ့အစီအစဉ်တရမဟုတ်ပေမဲ့ဥပဒေကိုမြန်မြန်ဆန်ဆန်အတည်ပြုဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါအရေးပေါ်အသုံးစရအစီအစဉ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်အစိုးရဖွဲ့ရဲ့အဓိကဆက်ဆက်ညှိနှိုင်းသူဗဏ္ဍာရေးဝန်ကြီးစတီဖင်မနူချင်ကလည်းလွတ်တော်ကဥပဒေချမ်းကိုအတည်ပြုပြီးရင်သမ္မတကလက်မှတ်ထိုးဖို့အသိရှိနေတဲ့အကြောင်းပြောဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိနာနေရာကိုကြားခံနိုင်မှုဒေါ်လာ1ထရီလီယံအကုန်ချခံသုံးဆွဲမဲ့အစီအစဉ်ကိုအမေရိကန်ဆွေးနွေးနဲ့လွှတ်တော်ခေါင်းဆောင်တွေသဘောတူညီမှုရခဲ့ကြပြီးတဲ့နောက်ဗိုလ်ထုနီကကမ္ဘာတဝန်းစတော့ဈေးတွေပြန်တက်လာပါတယ်။ဂျပန်နိုင်ငံကနေကိုင်းညွန့်ငယ်ရလဲဗိုလ်ထုနီမှာ800ခန်းလုံးဈေးတက်ခဲ့တာပါ။အများဆုံးကြည့်နေတဲ့အမေရိကန်စတော့ညွန့်ငယ်နေတဲ့က Dow Jones Industrial Average ကတော့700နှုန်းကျော်ထိဈေးတက်ခဲ့ပြီး89နှစ်အတွင်းတစ်ရက်ထဲမှာအများဆုံးလည်းဖြစ်ခဲ့ပါတယ်။ဗိုလ်ထုနေ့ဥရောပဈေးကွက်မှာဈေးပိတ်ချိန်မှာတော့လန်ဒန်နဲ့ပြင်သစ်ကညွန့်ငယ်နေ၄ရက်ခန့်နှုန်းကျော်ဈေးတက်ခဲ့ပြီးဂျာမနီနိုင်ငံ Frankfurt ညွန့်ငယ်ကလည်း200နှုန်းနီးပါးမြင့်တက်ခဲ့တာပ
ါ။ View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုက်တိုမီတာ70 kHz 1068 ညာလိုက်တိုမီတာ19 kHz 15563ညာနဲ့လိုက်တိုမီတာ25 kHz 11965လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်